ဒီကရက်ဖေဗရီ29ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာပြည်ခံမျိုးပါတီအမတ်ဦးဆိုင်သားနိုင်က right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းမေးခဲ့ပါတယ်။မေးခွန်းကိုဖြေရတဲ့ရုပ်ကွယ်ကော်မရှင်ဘက်ကတော့ဒါကိုပြဋ္ဌာန်းဖို့စီစဉ်နေပါတယ်ဆိုတာလောက်ပြောပြီးတိကျတဲ့အဖြေပေးမသွားပါဘူး။အခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေစပြီးပေါ်ပေါက်လာတာ9နှစ်ကျော်ရှိနေပါပြီ။ဒီခံမျိုးပါတီလွှမ်းမိုးတဲ့လွှတ်တော် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှမ်းမိုးတဲ့လွှတ်တော်လွှတ်တော်သက်တမ်း20တန်းအောင်ဖွဲ့စည်းပုံပါပြည်သူတွေရဲ့ဒီမိုကရေစီရပိုင်ခွင့်ဆိုင်ရာအဲ့ဒီဥပဒေမပြဋ္ဌာန်းနိုင်တာအတော်ထူးဆန်းတယ်လို့ပြောရမလို့ဖြစ်နေပါတယ်။ဒီဥပဒေပြဋ္ဌာန်းပေးနိုင်မှုဘာအခက်အခဲတွေရှိနေလို့လဲဆိုတာကုရပါလေးလာသုံးသပ်ကြည့်ကြရအောင်ပါ။
ဖွဲ့စည်းပုံခြေကဥပဒေပုံမှ369ကကြီးနဲ့ခါခွေးမှာအခုလိုပြဋ္ဌာန်းထားပါတယ်။နိုင်ငံသားတိုင်းသည်ဤဖွဲ့စည်းပုံခြေခံဥပဒေနှင့်ဖြစ်စေသက်ဆိုင်ရာဥပဒေများနှင့်ဖြစ်စေမဆန့်ကျင်လျှင်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်သို့မဟုတ်ပြည်နယ်လွှတ်တော်တရရက်တွင်ရွေးကောက်တင်မြှောက်ခွင့်နှင့်ရွေးကောက်တင်မြှောက်ခံပိုင်ခွင့်ရှိသည်ခါခွေသက်ဆိုင်ရာမဲဆန္ဒရှင်များသည်လွှတ်တော်တရရက်မှလွှတ်တော်ကိုယ်စားလှယ်ကိုဥပဒေနှင့်အညီတာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်လို့ဆိုထားပါသည်အလားတူလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းခေါင်းစဉ်ပုံမှန်396မှာကာကြီးလွှတ်တော်ကိုယ်စားလှယ်တဦးကိုအောက်ပါအကြောင်းအရာတရရက်ကြောင့်တာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်၁နိုင်ငံတော်၏ကျေးဇူးတစ္ဆာကိုဖောက်ဖျက်ခြင်း၂ဖွဲ့စည်းပုံခြေရာဥပဒေပါပြဋ္ဌာန်းချက်တရရက်ကိုဖောက်ဖျက်ကျူးလွန်ခြင်း၃အချင်းတိုက်ခါပြက်ပြားခြင်းလေဤဖွဲ့စည်းပုံခြေခံဥပဒေတွင်သတ်မှတ်ထားသည့်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်၏အရေးအချင်းပြည့်ဝင်ခြင်း၅ဥပဒေအရပေးအပ်ထားသောတာဝန်ကိုကျေပွန်စွာမဆောင်ရွက်ခြင်းခါခွေသက်ဆိုင်ရာမဲဆန္ဒနေ၏မူလမဲဆန္ဒရှင်များအနေအနည်းဆုံး၁ရာခိုင်နှုန်းတို့ကတာဝန်မှပြန်လည်ရုပ်သိမ်းလိုသောလွှတ်တော်ကိုယ်စားလှယ်နှင့်ပတ်သက်သည့်တိုင်တန်းချက်ကိုတည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမည်ကောင်းရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဥပဒေနဲ့အညီစုံစမ်းစစ်ဆေးရမည်။ကာကြီးဆွဆွဲချက်ကိုစုံစမ်းစစ်ဆေးသည့်အခါသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကိုယ်တိုင်တော်၎င်းကိုယ်စားလှယ်ဖြစ်တော်၎င်းခြေပောက်ွင့်ပေးရမည်။ငါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထိုဆွဆွဲချက်သည်မှန်ကန်ပြီးဆွဆွဲခံရသူသည်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ထမ်းရွက်စီရင်မတင်ကြောင်းသဘောရှိလျင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သည်ဥပဒေနှင့်အညီဆောင်ရွက်ရမည်။ပုံမှန်369ပြည်ထောင်စုလွှတ်တော်သည်ရွေးကောက်တင်မြှောက်ခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍တော်၎င်းတာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍၎င်းလိုအပ်သောဥပဒေများကိုပြဋ္ဌာန်းရမည်ဆိုပြီးဖြစ်ပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369ပါပြဋ္ဌာန်းချက်ကိုကြည့်ရင်2010နောက်ပိုင်းပေါ်ပေါက်လာတဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်တွေဟာအဲ့ဒီတာဝန်မကျေပွန်ခဲ့ဘူးဆိုတာထင်ရှားနေပါတယ်။ဒါပေမဲ့အရင်ကော်မရှင်ရဲ့လွှတ်တော်ရောအခုကော်မရှင်ရဲ့လွှတ်တော်ကပါဒီ right to recall ဥပဒေကိုပြဋ္ဌာန်းမှုမကြိုးစားခဲ့ဘူးလားလို့မေးစရာရှိလာပါတယ်။မှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်တော့အရင်ပြည်ခံမျိုးလွှတ်တော်လက်ထက်2012ဩဂုတ်လကတည်းကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းပြည်တော်စုလွှတ်တော်ကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကသူရဦးရှိမှန်ဦးဆောင်တဲ့ပြည်ခံဖြိုးတွေလွှမ်းမိုးထားတဲ့လွှတ်တော်ဟာအဲ့ဒီဥပဒေကိုဆွေးတော်မဆွေးနွေးပဲနှစ်နဲ့ချီဆိုင်းငံ့ထားခဲ့ပါတယ်။သူရဦးရှိမှန်ဦးဆောင်တဲ့ပြည်ခံမျိုးလွှတ်တော်အနေနဲ့ဒီဥပဒေကိုမပြဋ္ဌာန်းပဲဆိုင်းငံ့ထားလိုက်တာမှာအကြောင်းမျိုးမျိုးရှိနိုင်ပါတယ်။ဖြစ်နိုင်တဲ့အကြောင်းတစ်ခုကတော့အဲ့ဒီချိန်ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD ပါတီဂျာဖြတ်ယူကော့ပွဲဝင်တောင်ပြိုကမ်းပြိုအနိုင်ရတာကိုမြင်ရလို့လည်းဖြစ်နိုင်ပါတယ်
။ပြောရရင်2010ရွေးကောက်ပွဲဆိုတာလွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိ NLD လည်းဝင်မပြိုင်တဲ့ရွေးကောက်ပွဲပါ။2012 NLD ရွေးကောက်ပွဲဝင်ပြိုင်ခွင့်ရခဲ့ပြီးမို့အဲ့ဒီဥပဒေသာပြဋ္ဌာန်းပေးခဲ့ရင်မက်ဆန္ဒနယ်အသီးသီးကပြည်ခိုင်ဖြိုးအမှတ်တွေကိုပြည်သူတွေက right to recall ဥပဒေအသုံးပြုပြီးထောက်ချဖို့စ조사ကြမှာပါပဲ။ဥပဒေရဲ့နောက်ဆုံးအစ်စ်မှာမဲဆန္ဒရှင်တွေမဲပြန်ပေးကြရမှာမို့အဲ့ဒီအစ်စ်သာရောက်လာရင်ပြည်ခိုင်ဖြိုးအမတ်တွေထောက်ခံမှုဆုံးရှုံးပြီးအမတ်ဖြစ်ကနေဖယ်ရှားခံကြရပွဲရှိပါတယ်။ဒီစိုးရိမ်မှုကြောင့်သူရဥွှေမန်းဦးဆောင်တဲ့ပြည်ခိုင်ဖြိုးလွှတ်တော်ဟာ right to recall ဥပဒေပြဋ္ဌာန်းဖို့စိုင်းငံ့ထားခဲ့ပုံရပါတယ်။2015ခုနှစ်ရွေးကောက်ပွဲနီးလာတော့အခြေအနေတစ်မျိုးဖြစ်လာပါတယ်။ ဩဂုတ်လဒုတိယအပတ်မှာတမရဦးသိန်းစိန်အုပ်စုနဲ့တမရပေါင်းပြီးသူရဦးရွှေမန်းနဲ့သူ့လူတချို့ကိုပြည်ခိုင်ပြိုးခေါင်းဆောင်ယာဒူးတွေကနေအင်အားသုံးဖယ်ရှားလိုက်ပါတယ်။တပြိုင်နက်တည်းဩဂုတ်လ14ရက်နေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့တီထောင်စုရွေးကောက်ပွဲကော်မရှင်ကနေတီထောင်စုလွှတ်တော်နာယကစီကိုလွှတ်တော်အမတ်တွေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့၄ချိန်မြောက်အကြောင်းကြားစာပေးဖို့ထားတဲ့တည်ရင်ဖော်ပြလာပါတယ်။ပြောရရင်တက်မတော်နဲ့အစိုးရဘက်ကနေသူရဥရွှေမန်းကိုအမတ်တွေကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအသုံးပြုပြီးလွှတ်တော်အမတ်လွှတ်တော်နိုင်ကတည်သူလွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေဖယ်ရှားဖို့အဲ့ဒီကနေတဆင့်လွှတ်တော်အမတ်မဟုတ်တော့တဲ့သူရဥရွှေမန်းကိုတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူနိုင်ဖို့အထူးစူးစမ်းခဲ့ကြတာတွေ့နိုင်ပါတယ်။ဒါပေမဲ့သူရဥရှင်မန်းခေါင်းဆောင်နဲ့လွှတ်တော်ဘက်ကတော့ right to recall ဥပဒေကိုဆွေးနွေးရုံဆွေးနွေးထပ်မံဆိုင်ငံ့ပြီးပြည်ထနာကိုရှောင်ရှားနိုင်ခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိလွှတ်တော်ကတော့ဒီမိုကရေစီစနစ်ကိုအကောင့်ထဲပေါ်မယ်လို့ကြွေးကြော်ထားတဲ့ NLD လွှတ်တော်ဖြစ်နေတာကြောင့်ပြည်သူတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ right to recall ဥပဒေပြဋ္ဌာန်းပေးဖို့လိုအပ်ပါတယ်။ NLD ဘက်ကတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပြီးဖြစ်တဲ့မဲဆန္ဒရှင်တရားခိုင်တို့ကအဆိုပြုလာရင်အဲ့ဒီကိစ္စကိုစပြီးကြိုက်တွေ့ရမယ့်ကိစ္စကြောင့်အခက်အခဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ရေကောက်ပွဲတွေပြန်ကျင်းပရင်ကုန်ကြရမယ်။ကုန်ကြစည်းကြီးမားမှုပြဿနာအတွက်ပူပန်တာကြောင့်လဲအခုဥပဒေပြဋ္ဌာန်းရေးကြမ်းကြာနေတာလဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒါကပြည်သူတွေရဲ့တကယ်အခြေခံကြတဲ့ဒီမိုကရေစီအခွင့်အရေးဖြစ်တာမို့ဥပဒေနည်းဥပဒေကောင်းကောင်းရေးဆွဲပြီးပြဋ္ဌာန်းပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်။We'll be right back.